ကွယ်လွန်သွားတဲ့တရုတ်လူ့အခွင့်အရေးနဲ့ဒီမိုကရေစီရဲ့တက်ကြွလှရှားသူလူချောက်ဘိုးကိုအမတ်ရအောင်မေ့တဲ့အနေနဲ့ထောင်ထဲချီတဲ့ဟောင်ကောင်ပြည်သူတွေပြောင်းနိုင်မိတွေထွန်းညင်ပြီးစနေနေ့ကလမ်းမတွေပေါ်မှာချီတက်ခဲ့ကြပါတယ်။ထောင်ထဲချီတဲ့အဲ့ဒီဟောင်ကောင်သားဝါရင်တက်ကြွလှရှားသူတွေဟာစီဝါရေးအချက်အချာကြတဲ့မြို့လေကောင်ကနေတရုတ်နိုင်ငံဆက်ဆံရေးယုံအထိချီတက်ခဲ့ကြတာဖြစ်ပြီးတချို့ကတော့ချီတက်ရင်းငိုကြွေးခဲ့ကြပါတယ်။လူချောက်ဘိုးရဲ့ပြာကိုတရုတ်အစိုးရရဲ့ကြီးကြပ်မှုအောက်မှာစနေနေ့ကပင်လယ်ထဲဆွန့်ကျစ်လိုက်တဲ့အတွက်ဂျာတာဘင်းနေ့ကသူ့ကွယ်လွန်သွားပြီးတဲ့နောက်သူ့ကိုထောက်ခံအားပေးသူတွေအတွက်တွားရောက်ဂါရဝပြုစရာနေရာတသက်မမမရှိတော့ပဲဖြစ်သွားခဲ့ပါတယ်။လူချောက်ဘိုးအတွက်ဟောင်ကောင်ကျွန်းသားတွေအမတ်ရအောင်ဝေဝဲခန္ဓာကျင်းပခဲ့ကြပြီးဖြစ်ပါတယ်။ဒါပေမဲ့စနေနေ့ကပြုလုပ်ခဲ့တဲ့ချီတက်ပွဲကတော့လူအများဆုံးတက်ရောက်တဲ့ပွဲဖြစ်တယ်လို့ဆိုပါတယ်။တရုတ်လူခွင့်ရေးလှုပ်ရှားသူလူချောက်ဘိုးကွယ်လွန်သွားတာကြောင့်သူ့ပေါ်သူတွေကအကျဉ်းသာမေတ္တာထားနေကြတယ်လို့သူလည်းဂိယူနာထားမိပါကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတောက်တံနဲ့မှပြောကြားလိုက်ပါတယ်ဟောင်ကောင်ကျွန်းရဲ့အကြီးအကဲအုပ်ချုပ်ရေးမှူးအဖြစ်တရုတ်သမ္မတရှီကျင်းဖင်ကဇူလိုင်လ10ရက်နေ့မှာကျန်းသစ်စာကျင်းဆိုပေးပြီးတဲ့နောက်ပိုင်းနိုင်ငံတကာသတင်းမီဒီယာတွေနဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့ပြည်စုံမင်းများကအတွင်းကယ်ရီလမ်ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်